င်္ဂလာပါခင်ဗျာ CEO တဲ့ရလီလိုင်းအစီအစဉ်ကကျိုးဆိုပါတယ်ဒီကနေ့ကျွန်တော်တို့ဆွေးနွေးမယ့်အကြောင်းအရာကတော့တနင်္ဂနွေလုံးနှီးပါမှာအခုဖြစ်နေတဲ့ရေကြီးတဲ့ကိစ္စပဲဖြစ်ပါတယ်ဒီရေကြီးတဲ့နေရာမှာဒီရေဘေးဒုက္ခသည်တွေကိုသက်ဆိုင်ရာအစိုးရအဖွဲ့အစည်းတွေကဘယ်လိုကန့်တွက်ဖြေရှင်းကြသလဲဆိုတဲ့သောတာရှင်တွေရဲ့အမြင်တွေအပါအဝင်ဒီလိုမျိုးသဘာဝဘေးအန္တရာယ်တွေနောက်မှာကြုံတွေ့လာတဲ့အခါဘယ်လိုကြိုတင်ပြင်ဆင်မှုတွေလုပ်ထားသင့်တယ်လဲဆိုတာတွေကိုဆွေးနွေးကြဖို့ဖြစ်ပါတယ်ဒီနေရာမှာဆွေးနွေးရဆိုတဲ့နေရာမှာကျွန်တော်တို့အနေနဲ့ဝေဖန်ဖို့မဟုတ်ဘဲအားနေချက်အတားချက်တွေကိုအပြုသဘောဆန်ဆန်ထောက်ပြကြဖို့နောက်အနာဂတ်မှာဘယ်လိုအထောက်အကူဖြစ်အောင်လုပ်ကြမလဲဆိုတာကိုဟိုအပြုသဘောဆန်ဆန်ဆွေးနွေးကြဖို့ဖြစ်ပါတယ်ကျွန်တော်တို့ဒီနေ့အဓိကဆွေးနွေးဖို့အတွက်ဖိတ်ခေါ်ထားတဲ့ဧည့်သည်ကတော့ဆရာမကြီးဒေါက်တာဒေဝီတန့်စင်သူဟာဆိုလို့ရှိရင်မြန်မာအစိမ်းရောင်ကွန်ရဲ့တာဝန်ခံတစ်ဦးဖြစ်ပါတယ်နောက် Peace and Rights အဖွဲ့ကမမီးငယ်နောက်ပြီးတော့ဒီသူရိယဆန္ဒတဘာပေါင်းချင်းထင်းထင်းအဖွဲ့ကကိုကျော်မင်းထွတ်အပါအဝင်ဒီကောလင်းမျိုးကရေပိကဲစေးလုပ်ငန်းတွေလုပ်ကိုင်နေတဲ့သူတွေနောက်ကလေးမျိုးအချင်းပြင်းနဲ့စားရတဲ့ဒေသတွေမှာရေပိကဲစေးလုပ်နေတဲ့သူတွေကိုလည်းကျွန်တော်တို့ဖိတ်ခေါ်ထားပါတယ်ဆွေးနွေးကြမယ့်အကြောင်းအရာကတော့ကြီးတယ်ကြီးတယ်လို့ပြောရမှာပါအခုကျွန်တော်ပထမဆုံးတော့လေလိုင်းမော်ကိုမမီးငယ်ကိုဖိတ်ခေါ်ကြပါတယ်ခင်ဗျမမီးငယ်ရှိပါလားခင်ဗျာ
ဟုတ်ကဲ့ရှိပါရှင
်ဟုတ်ကဲ့မမီးငယ်ကျွန်တော်ပထမဆုံးဆိုတော့ကျွန်တော်စကားအဖွဲ့မှာပြောသွားသလိုပါပဲဒီရေဘေးကယ်ဆယ်ရေးလုပ်ငန်းတွေမှာအစိုးရရဲ့ကင်တွယ်ပုံနဲ့ပတ်သက်ပြီးတော့အမားတို့ဘယ်လိုမြင်မိပါသလဲအမားတို့ကိုယ်တိုင်ဒီရေဘေးကယ်ဆယ်လုပ်ငန်းတွေကိုထဲထဲဝင်လုပ်နေကြတယ်ဆိုတော့ဟိုမြင်မိမှာပဲလေအားနည်းချက်အတားချက်တွေကိုဆိုတော့ကျွန်တော်ပြောခဲ့သလိုပဲ
ဟုတ်ကဲ့ပါကျွန်တော်အခုကြုံနေတဲ့ရေဘေးကတော့ဒီကလေးမျိုးတမိုင်းမှာကြီးမားဆုံးရင်လွှမ်းမှုလို့ပြောမှာဘောနော်ကျွန်တော်တို့ကမိုးလေဝသတကင်းချိန်ညာတွေကိုလည်းလုံးဝအချိန်ကြီးလုံးဝမသိကြပါဘူးရက်ွက်ထဲမှာလာအော်တယ်ဆိုရင်လောစီတာပေါ်စားနေတုံးတာလားမသိဘူးเนาะကျမတို့ဘာမှကိုဘာပြောမှန်းလို့မစားခဲ့ရဘူးရှင်။ဟုတ်ကဲ့အဲ့ဒါကြောင့်မလို့ဒီရေသေးကိုကြုံရဲ့အချိန်မှာပေါ့ဘာမှပြင်ဆင်ချိန်မရလာတဲ့နဲ့အခုတကယ်ကိုတကယ်နဲ့ကိုလို့ယုံကြည်လာတဲ့ဒုက္ခတွေတွေကစစ်လေကရဆိုရင်အစမတန်ပေးရပြီးတော့တနေရာနဲ့တနေရာတချို့နဲ့ဝင်းဝေးတယ်လို့ပေါ့၃-၄သိန်းလောက်ပေးရတဲ့နေရာရှိတယ်။တယောက်ကို9,000ပေးရတဲ့နေရာရှိတယ်အဲ့လိုမျိုးစက်လေတွေလုံးဝမလောက်ငါပါဘူးစက်လေဆိုတာဒီအစိုးရနဲ့ကိစ္စရေးလုပ်ပေးတဲ့လူတွေကလည်းဟိုမလောက်ငါနိုင်တာလားမသိဘူးเนาะပုဂ္ဂလိကစက်လေတွေတချို့လောက်ပဲရှိပြီးအဲ့ဒါအစမတန်ပြီးတော့ပြီးနေရတဲ့ဒီကိစ္စရေးအပိုင်းမှာပေါ့เนาะအဲ့လိုမျိုးစုံပေးရတာရှိတယ်နောက်တစ်ခုကဒီရိုးရင်းစံစားဖြစ်နေတဲ့အခြေအနေတွေပြီးသွားတဲ့အချိန်မှာနှလုံးသားဆန္ဒရိတ်ခအရန်ကိုပြတ်လက်ပြီးတော့လမ်းသာဆက်တဲ့ရေးတွေပြတ်တောက်သွားတဲ့တချို့ကဒီကျမတို့အခုလက်ရှိပြနေတဲ့ဒေတာအနေအားဆိုရင်ဒီစက်ကြီးထောင်းပေါ့เนาะတရားကြီးကျိုးပြတ်သွားတဲ့အတွက်အဲ့ဒီတရားကြီးတစ်ဖက်သားမှရှိနေတဲ့ရွာပေါင်းများစွာဆွမ်းနိကာတွေပြတ်တော့ပဲဆောင်းဝယ်လို့ရတဲ့နေရာမရှိဘူးအစမတန်ကြီးကြီးပြီးတော့ဝယ်ခဲကြတယ်ဒါပေမဲ့ဝယ်လို့ရတဲ့နေရာလုံးဝမရှိတော့တဲ့အတွက်သူတို့ကလုံးဝကိုအစာရင်းစားတွေငတ်ပြတ်ပြီးတော့အဲ့လိုဖြစ်နေတဲ့အချိန်မှာဘသူမှကလည်းဒီတရားကိုစောက်ဖို့လာရှိဖို့နေနေတတာပေါ့ဒီဘက်ကကိုကထောင်းပြအနည်းကြီးရလဲအရန်ကိုဟိုရေးရစီအရန်တန်တဲ့အတွက်ဘသူမှအတက်ဆုံပြီးတော့မကူရဘူးအဲ့ဒီအချိန်မှာကျမတို့သွားပြီးတော့ဒီရွာဘလူထောက်ပတ်နိုင်တယ်ဆိုတဲ့ဟာစဉ်းစားတဲ့နောက်တစ်ချက်အဲ့ဒီအချိန်မှာကျမတို့ဒီဘုတ်တွေနဲ့ဘုတ်ဆိုတာဒီဆက်ပါတဲ့ဘုတ်မဟုတ်ဘူးလက်နဲ့ဟိုဒီကူးရတဲ့ဟာဘောတော့အဲ့ဒါလေးပေါ်မှာစာအိတ်တွေရတဲ့လောက်ပဲနိုင်တဲ့လောက်ဟိုတဲဒီစာအိတ်နဲ့အိတ်ပဲတဲလို့ရတဲ့တစ်ချက်တစ်ခေါက်မှာအဲ့လိုရတဲ့လောက်ပေါ့ဒီရွာသားတွေနဲ့အားလုံးပူးပေါင်းပြီးတော့ကျမတို့အဖွဲ့နဲ့အားလုံးဒီစာအိတ်ကိုတအိတ်ပဲရရောက်กว่าနှစ်အိတ်ပဲရရောက်กว่าဆိုပြီးတနားကိုဟိုနှစ်အိတ်လောက်သုံးအိတ်လောက်ပဲရောက်နိုင်တာရှိတယ်အဲ့လိုအစာကြီးတနေ့ကုန်ကျမတို့ပို့ရတာရှိတယ်အဲ့လိုကျမတို့ရောက်သွားပထမဆုံးရောက်သွားတဲ့ဇာနေရလေခုမှသူတို့အတွက်အရန်ငတ်ပြက်နေတဲ့အတွက်အရန်ကိုဘယ်လိုပြောမလဲလောက်ငါဖြစ်သွားတယ်အဲ့ဒီအချိန်မှာကျမတို့ဒုတိယစင်ပြန်စင်းစားတယ်ဒီတိုင်းပို့နေတယ်ဆိုရင်ခုဘက်မှာတိတ်ကြီးရဲ့ရွာပေါင်းများစွာကိုငါတို့ဘယ်လိုမျိုးဖြည့်ထောက်ပါနိုင်မယ်ဆိုပြီးတော့ကျမတို့အခုချိန်ကြီးလည်းလုံနေသေးပါပဲဒါပေမဲ့အစိုးရဘက်ကနေဘာမှဟိုကျမတို့လုံနေတဲ့အဖွဲ့ကိုလည်းပေါ့နော်စာပြီးတော့ဟိုကိုကြီးသေးတာတခုမှမရှိသေးဘူးသူချင်ပြီပေါ့နော်အခုလောလောဆယ်ကျမတို့ကိုကြီးသေးနေတာကဝီလီဂျော်ဖောင်ဒေးရှင်းရဲ့ကမ္ဘောဇာဆိုင်ရဲ့ဒီနေ့ကျမတို့လက်တွဲပြီးတော့အားလုံးလှူရှားကြတယ်နောက်တစ်ဆင့်ဓာိုက်ကိုမြန်မြန်ဟိုဘက်ကန်းကိုပို့နိုင်ဖို့ဆိုပြီးကျမတို့အားလုံးဟိုဤပညာတက်တဲ့လူနဲ့ဤပညာပိုင်အားကိုပြီးတော့အားလုံးပူးပေါင်းဆောင်ရွက်ကြပြီးတော့ဟိုဘက်ကိုဒီစတိချောင်းကြီးတွေတွေ့ပြီးတော့ဒီတကားချိုးပြရတဲ့နေရာပေါ့နော်အဲ့ဒီညာနေဒီဘက်တစ်ဖက်ကန်းကဆိုရင်ဒီလိုဟိုတစ်ပင်ကြီးပေါ်မှာဒီချိုးကြီးချိန်ပြီးတော့ဒီမှာခက်ခက်ခက်ခက်နဲ့အရန်ချိုးစားပြီးတော့ဟိုဘက်ကိုဆိုင်အိတ်ရောက်နိုင်အောင်လို့ဟိုဘက်ကနေလည်းမြောက်ကအဲရောက်20လောက်ကဆွဲပြီးဘက်ကနေလည်း20လောက်အင်အားနဲ့ဒီလိုမျိုး သုံးပို့ရတယ်ဆိုင်တိတ်လေးကိုရဟုတ်ဘက်ဦးအေးရောက်ဖို့ကိုကျမတို့မင်းစူးစားပြီးတော့ပို့နေရတယ်အဲ့လိုဌာနလေးရှိတယ
်ဟုတ်ကဲ့ဆိုပါဟုတ်ကဲ့ဆိုတော့ဒီဗိဒုက္ခရောက်ကြရတာတွေတော့တနိုင်ငံလုံးကဟိုမိဘပြည်သူတွေဒါမမြင်ခြင်းမရှိခြင်းမှာအဆုံးဖြစ်နေတာပေါ့နော်အသေးပြောက်စင်းရင်ဟာအရင်ဟိုဖြစ်သွားတဲ့နာဂစ်တို့ဘာလို့လောက်မကြီးမားပြီမဲ့လဲအခုပျက်စီးဆုံးရှုံးမှုရေရှည်ခံစားရမယ့်အကျိုးဖြစ်ထွန်းမှုတွေကတော့ဒါတော်တော်ပို့ပြီးတော့ကြီးမားမယ်လို့ထင်ပါတယ်ဗမာတမိုင်းမှာတော့တော်တော်လေးကြီးမားမယ်လို့ခံမှားရတာပေါ့နော်အခုကျွန်တော်တို့ဆရာမကြီးဒေါ်ဒေဝီတန့်စီကိုကျွန်တော်လိုင်းမှာဖိတ်ခေါ်ချင်ပါတယ်ခင်ဗျဆရာမရှိပါလားခင်ဗျ
ဟုတ်ရှိပါတယ်ရှင
်ဟုတ်ကဲ့ဆရာမကြီးဆိုတော့စောစောကမမီးငယ်လည်းပြောသွားပါတယ်သူတို့ကြုံတွေ့ရတဲ့အခက်အခဲတွေကယ်ဆယ်ရေးလုပ်ငန်းတွေမှာဘလောက်အခက်အခဲဖြစ်ရတယ်ဆိုတာလေဟောအစိုးရကလည်းသူတို့ဟိုတချို့နေရာတွေမှာသူတို့အကူအညီပေးတယ်ဆိုတဲ့ဟာမျိုးတွေသူတို့သတင်းထုတ်ပြန်တာတွေရှိပေမဲ့လည်းတနိုင်ငံလုံးတိုက်တာနဲ့ဖြစ်နေတော့သူလည်းမတတ်နိုင်ဘူးထင်ပါတယ်ကြည့်ရတာတော့လေတမဟိုကြည့်မယ်ဆိုလို့ရှိရင်တော့ဆိုတော့အခုလိုမျိုးဖြစ်ရတာဟာမြန်မာနိုင်ငံမှာနှစ်စဉ်ရေကြီးတယ်ဆိုတာကတော့ဒါယူသူတာမန်ဖြစ်ရဖြစ်စဉ်လို့ဖြစ်နေပြီမဲ့ဒီနှစ်ဖြစ်သွားတာဟာတော်တော်လေးကိုတမှုထူးခြားပြီးတော့ကြီးကြီးမားမားဖြစ်ရတဲ့အဖြစ်မျိုးဖြစ်နေတော့ဆ iam ဒီတဘာပတ်ဝန်းကျင်ရှူတောင်းကကြည့်မယ်ဆိုရင်ဆ iam ဒါဟာဘလို့မြင်မိလဲဆ iam တို့ကပို့ပြီးတော့အကဲခတ်မိမှာပေါ့အခုလိုဖြစ်ရတဲ့ရာသီဥတုဖောက်ပြန်မှုတွေဟာ
ဟုတ်ပါတယ်အဲ့တော့အဓိကကတော့ဒီတဘာဝပတ်ဝန်းကျင်ထင်းထင်းရေးနဲ့ပတ်သက်ပြီးဒီကဘာလုံးကဒါကိုခြေတန်းတင်ပြီးအာယုံဆိုင်လာတဲ့အချိန်ပေါ့နော်အဲ့ဒီအချိန်မှာကျမတို့ရဲ့ဒီအစိုးရဘိုင်းကဒါကိုစိတ်ဝင်စားမှုအားနည်းတယ်လို့ကျမသုံးသပ်လို့ရတယ်နော်အဲ့တော့ကျမတို့ဒီနာဂစ်2008ဖြစ်ပြီးကတည်းကအမှန်ကတော့တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေအရတန်းပြီးပြတ်ခန့်ခဲ့ရမှာဘာလို့လဲဆိုတော့ကမ္ဘာရဲ့တဘာဝပတ်ဝန်းကျင်ဟာအမတားမှပျက်စီးယိုယွင်းနေပြီဆိုတာစိတ်ဝင်စားမှုအားနည်းတဲ့ခါကျတော့တတိမုံမူကြီးကလည်းဖြစ်မှာပေါ့အဲ့တော့ဒီဥပဒေပြဋ္ဌာန်းလိုက်တာဟာဒီနာဂစ်ဖြစ်ပြီးတဲ့နောက်ပိုင်းရဲ့2013ခုနှစ်မှာဒီဟာကိုဥပဒေဒီတဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေကိုပြဋ္ဌာန်းနိုင်ခဲ့တယ်ဒါဟာအမတားနောက်ကျပါတယ်နော်ဘာလို့ဆိုတော့ကမ္ဘာအရရမှန်ကဒီကမ္ဘာကြီးပုံနေမှုကြောင့်ဇာတိဥတုတွေထောက်ပြန်နေတာအဲ့တော့ဗမာပြည်တစ်ခုရဲ့ဘူးလို့ရေပေးတံကိုခါရတာမဟုတ်ဘူးအိန္ဒိယနော်ပါကစ္စတန်တောက်ဆောက်ပဲဖိလစ်ပိန်းကျမတို့အာရှနိုင်ငံတွေနောက်တော့ဒီအမေရိကဆိုလည်းအခုရေကြီးမှုကိုကျင်ညာထားပြီပေါ့နော်ဒါတော့မဖြစ်တော့မယ်ဆိုတာအဲ့တော့အဲ့လိုဖြစ်တဲ့အချိန်မှာမြန်မာပြည်ဟာဘာကြောင့်ဒီလောက်တောင်ပြင်းပြင်းထန်ထန်ဒီမကြုံဘူးတဲ့ရေပေးအန္တရာယ်ကြီးကိုကြုံလိုက်ရလဲဆိုရင်အဓိကကတော့ပြန်ပြီးတော့ဒါ root cause ပေါ့နော်ဒီဇင်းမြစ်ကိုကျမတို့ရှာမယ်ဆိုရင်ဒါတတော်လေးဗမာပြည်အမတန်တတော်ဖုံးဖွှန်းတဲ့နိုင်ငံဖြစ်ပါတယ်အခုဟာကမြန်မာနိုင်ငံမှာကိုတတော်လေးဟာမရှိတော့ပဲနော်တပင်ကောင်းကောင်းမွန်မွန်ပေါ့ပြည့်ပြည့်စုံစုံရှိတဲ့တတော်ဆိုတာဒါမရှိတော့ကိုရှာပါနေပြီပေါ့နော်အဲ့ဒါကြောင့်အခုလိုဘေးဒဏ်ဟာပိုပြီးပြင်းထန်တယ်လို့ကျမတို့ဒါသုံးသပ်လို့ရပါတယ်
ဟုတ်ကဲ့ဆရာမဟုတ်ကဲ့ကျေးဇူးတင်ပါတယ်အခုကျွန်တော်ဆက်သွားကော်မျိုးဝေလေလိုင်းပေါ်ကြာသွားတဲ့အတွက်ကျွန်တော်အခုကော်မျိုးဝေလေလိုင်းပေါ်ပြန်ဖိတ်ခေါ်ချင်ပါတယ်ခင်ဗျာကော်မျိုးဝေကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ်ခင်ဗျာ
ဟုတ်ကဲ့ကော်မျိုးဝေဆိုတော့ကော်လင်းမျိုးဟာဒီအခုဖြစ်သွားတဲ့ဒီရေကြီးမှုတနင်္ဂနွေလောက်တိုင်းတိုင်းရေကြီးမှုတွေအားလုံးထဲမှာဆိုရင်အဆိုးအဝါဆုံးပထမဆုံးဖြစ်တဲ့မျိုးလို့ဖြစ်နေတော့ကော်မျိုးဝေတို့ဟောဘလို့အခက်အခဲတွေနဲ့ကြုံတွေ့ရတယ်လဲကယ်ဆယ်ရေးလုပ်ငန်းတွေမှာပါရီများဟိုတင်ကားစားရလိုက်တယ်လေအဲအတွေ့အကြုံလေးတွေလည်းပြောပါအောင်ဗ
ျကျွန်တော်တို့ကတော့ဒီအပေါ်ခက်ခဲဆုံး၃ရက်ကတော့ဒီကျင်းပတာလေးကိုထုတ်ရှားလိုက်ရတဲ့ပေါ့ဒီကျွန်တော်တို့ဒီတကယ်ကြီးကျင်းခက်ခဲဒီကတော့ကျွန်တော်တို့ဒီကြည်ကြည်ကြီးမှာပြင်းနေနေတယ်ဟိုကြည်ရာလေးလိုက်ပြောမှတော့တော်တယ်ဆိုကျွန်တော်တို့ရှိမှလောအပ်တဲ့ဟိုပြည်လေးလို့အဲ့ကဲလေးလို့ဒီလမ်းလမ်းတုန်းကကြိယာရဲ့ရှိရာကျွန်တော်တို့အကြီးမားတဲ့ခက်ခဲပါပဲအဲ့ဒါကိုကျွန်တော်တို့ရှိရဲ့လက်လုံးလေးတွေဒီဖောင်းလေးရှိတယ်ပြီးတော့မှအကဲတင်ရတဲ့အဆင့်ဖြစ်ပါတယ်အဲ့ဒီတိုင်းကတော့ဒါကျွန်တော်တို့အခက်ခဲဆုံးအချက်မျိုးကျင်းပြရတာပါပဲဟုတ်ကဲ့
ဟုတ်ကဲ့ဟုတ်ကဲ့ကော်မျိုးဝေးကျေးဇူးတင်ပါတယ်ဆိုတော့ကော်လင်းမျိုးကယ်ဆယ်ရေးဟိုရေပေးကယ်ဆယ်ရေးကစပြီးတော့မြန်မာတနင်္ဂနွေလုံးမှာရှိတဲ့စေတနာရှင်တွေလူမှုအဖွဲ့အစည်းတွေကလည်းတောက်လျှောက်မနာတမ်းကိုလုပ်နေကြရတာအခုချိန်ထိပါပဲကျွန်တော်တို့နလာနီးပါးလောက်တော့ရှိသွားပြီထင်ပါတယ်ဆိုတော့ ဟိုအားလုံးကိုလည်းဒါကျေးဇူးတင်စရာပါပဲအခုအားလုံးစေတနာရှင်တွေအခုတူတပိုင်းတနိုင်းဆိုသလိုအလူလိုက်ခံကြတာတွေလည်းနိုင်ငံအဝမ်းမှာအခုရှိနေတာပဲရေပိတ်ကယ်ဆယ်ရေးအတွက်လေဆိုတော့အခုကျွန်တော်လေလိုက်မော်ကိုထပ်ပြီးတော့ကိုလမောင်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျအမေရိကန်နိုင်ငံဝစ်ကွန်ဆင်ပြည်နယ်ကကိုလမောင်လေလိုက်မော်မှာရှိပါလားခင်ဗျဟုတ
်ကဲ့ရှိပါတယ်ခ
င်ဗျဟုတ်ကဲ့ကိုလမောင်ပြောပါအောင်ခင်ဗျဟိုကိုလမောင်မရပါများဆွေးနွေးချင်တာပါလေ
အော်ဒီလိုပါကဒီလိုတော့အဘေးအနေချုပ်မေးဆိုရင်တော့တာဝန်ရှိသောဘယ်နိုင်ငံမှမရှိသောတာဝန်ရှိသောကတော့အဆိုးရပါပဲအဲ့တော့ဒီဥစ္စာဟိုဒီလိုတဘာဝနေတိုက်တာရည်ရည်ဆိုတာဟိုငွေငွေလည်းမတူဘူးလေကျိုမြင်ရတာပဲကျိုတည်ပြင်ဆင်ကြတာပဲနိုင်ငံတကာမှာလည်းကျိုတည်ပြင်ဆင်ကြတာပဲကျွန်တော်စီမှာကျိုတည်ပြင်ဆင်မှုမရှိသလောက်ပါပဲတော်တော်အားနည်းပါတယ်ကျွန်တော်တို့အခုငွေတွေတွေ့နေကြားနေရတာမြို့ပေါ်ဒေသတွေပေါ့ဗျာဟိုကောလင်းတို့ပွင့်ဖြူတို့ကလေးတို့ဟလာဒီလိုစစ်ပြီးတို့ဒီလောက်ပဲမြင်ရတာအဲ့ဒီတဲ့ချိုးတဲ့ရွာတွေပေါ့ဗျာစစ်တဲ့ရာခိုင်နှုန်းကခါတဲ့စစ်တဲ့ရာခိုင်နှုန်းကရွာတွေကအဲ့ရွာတွေစီကိုဟိုဘယ်ဟိုဘယ်လူမှမရောက်နိုင်ဘူးအဲတကယ်တကယ်လုံးမယ်ဆိုရင်အစိုးရတွေကတော့ရောက်ခံတာပေါ့ဗျာသူတို့မှဟိုခင်မိတဲ့ပစ္စည်းတွေရှိတာ哦အဲ့တော့ဟိုကျိုးတဲ့ပစ္စည်းအားနေတယ်ဆိုတော့ဆရာမကြီးတို့ကကျိုးတဲ့ပစ္စည်းအားနေတယ်ဆိုတာကတော့ဟိုအားလုံးသိပြီးသားပါအဲ့တော့ကျွန်တော်ပြောချင်တာကဒီလိုဗျဟို2008နာဂစ်တုန်းကလည်းဟာလာပြောမှုပါလေကုသဝင်းနိုင်နဲ့ကိုကျော်ဟောင်းနဲ့ကျွန်တော်စီပုံဆက်ပြီးတော့နာဂစ်ခေါင်းဆက်တောင်လို့ပြောပြပါဆိုတော့ဝင်းကြီးတို့ဦးသိန်းစင်ကနာဂစ်ဖြစ်လဲဖြစ်ပေါ့လဲလေကြည့်ရှုပြီးတော့ဟာလာမဟုတ်ဘူးငါသုံးလို့ငါဆိုပြီးတော့တကယ်ကျတော့ဝင်ရလေအခုလေသမရဦးသိန်းစင်ကလိုက်ကြည့်နေပြန်ပြီအဲ့တော့ပြည်သူတွေကမဟုတ်ဘူးလားတော့လို့လားဆိုတာစောက်ကြည့်ကြပါလို့ပဲပြောရပါတယ်ကွာ
ဟုတ်ကဲ့ကုလမောင်ကျေးဇူးတင်ပါတယ်ခင်ဗျာအခုအခုလိုဝင်ပြီးတော့ဆွေးနွေးပေးတာဟုတ်ပါတယ်နာဂိတ်တုံးကလည်းနာဂိတ်ဖြစ်သွားပြီးတဲ့နောက်ပိုင်းမှာကျူတင်ပြင်ဆင်မှုတွေဘယ်လိုလုပ်ကြမလဲဆိုတာဟိုဟိုလူမှုအဖွဲ့အစည်းတွေအပါအဝင်နိုင်ငံတကာလည်းပြောကြဆိုကြဟိုပေါ့အကြံပေးကြတာတွေအများကြီးရှိခဲ့ပါတယ်အဲဒါပေမဲ့လည်းတိကျတဲ့အချိန်မှာအခုချိန်ထိတော့အဲ့ဒီအဆင့်ထိကိုမြန်မာနိုင်ငံရဲ့အနေထားရောက်မလာသေးဘူးပေါ့လေဝမ်းနည်းစရာတစ်ခုပါပဲအခုကျွန်တော်လေလိုက်မော်ကိုကိုကျော်မင်းထွတ်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာသူရိယဆန္ဒတဘာဝပောင်းချင်းထင်းထင်းကြီးအဖွဲ့ကကိုကျော်မင်းထွတ်ရှိပါလားခင်ဗျာ
ရှိပါရဲ့ဗျာ
ဟုတ်ကဲ့ကိုကျော်မင်းထွတ်ရေကိုကျော်ဟုတ်ကဲ့ကိုကျော်မင်းထွတ်တို့ကလည်းအခုကယ်ဆယ်ရေးလုပ်ငန်းတွေဟိုဟိုဟာပေါ့တက်နိုင်တယ်လို့ကိုအဖွဲ့စည်းနဲ့ကိုကိုဒေသမှာကိုရောတခြားလေလတ်မီတလို့လုပ်နေကြတာတွေရှိတော့ကိုကျော်မင်းထွတ်တို့အမြင်မှာဒီဟိုအစိုးရရဲ့ပါဝင်ပတ်သက်မှုကဏ္ဍတွေအစိုးရအကူအညီထောက်ပံ့ပေးမှုကဏ္ဍတွေအပါဝင်ပေါ့အားနည်းချက်အားသာချက်တွေဘာတွေများသတိထားမိပါသလဲ
ဟုတ်ကဲ့ကျွန်တော်တို့ဒီမှာကလုံခဲ့တဲ့နှစ်ရက်လောက်ကစားပြီးကျွန်တော်တို့ဌာနဆိုင်ရာတွေလည်းပါတယ်ကျွန်တော်ရေးလိုအပ်တဲ့ရွာတွေရေးတွေလိုက်ဝေတယ်ဆန်လိုအပ်တဲ့ရွာတွေကိုဆန်တွေလိုက်ဝေတယ်ဌာနဆိုင်ရာကထွေဦးနဲ့တခြားဌာနဆိုင်ရာတွေကတပွဲရဲတပ်ဖွဲ့တပွဲအလိုဝေတယ်ဒီနေ့ကျတော့ဒီတိုင်းဒေသကြီးဝင်ကြုတ်လာမယ်ဆိုပြီးတော့မှဟက်စီကွင်းနေဖောက်ရတာနဲ့သူတို့သွားပြီးမဝေဖြစ်တော့ဘာလို့လဲဆိုတော့ဒီလူကြီးတွေလာတယ်ဆိုတဲ့ဟာကလည်းရေးသေးတယ်ဆိုရေးတွေကိုအနောက်ရှစ်ပေးရသူတို့အရှိန်ကျန်သွားစီတာပေါ့ဒီနေ့ဒီရက်ဆိုလို့ချင်းကျွန်တော်တို့ဖွဲ့ရလဲသွားရတာနှစ်ခေါက်ပဲသွားနိုင်တာလေဒီရက်ကိုအတန်းအသက်တွေများတော့သွားလာရတယ်ဆက်ဆဲတော့အဲ့နှစ်ခေါက်ပဲသွားနိုင်တာဆိုတော့တကယ်ဌာနဆိုင်ရာရဲ့အကူအညီအားပေးမှုတွေရောပါသွားတာပေါ့ဗျာဒါပြီးတော့မနေ့ကကြရင်သူဒီနေ့မလာတဲ့အတွက်မနေ့ကလာမယ်ဆိုမနေ့ကတော့လည်းကူညီစေရေရောမှာတကယ်တကယ်သူတို့ကရေပေတော့ကံဒေသတွေကိုနိုင်ငံတော်ကြီးကြီးတွေအစိနာရှိတယ်ဆိုရင်သူတို့အားရမလို့ပဲနဲ့ဒီလိုအကြီးအကျယ်ကြီးပေါ့ဗျာတူတူကြီးတွေပါတယ်လောက်ပြာမလို့တဲ့ပစ္စည်းတွေကိုဖြစ်တဲ့နည်းနဲ့ဒီပို့ပေးလိုက်တဲ့ဆိုရင်ပို့ပြီးတော့မှအဆင်ပြေတယ်လေကျွန်တော်ဒါဒီနေ့တွေ့ရတဲ့ဟိုအဆက်ဆဲလေးတစ်ခုပေါ့လေဒါလေးကဟိုသူတို့လွယ်တကူပြည့်ပြင်နိုင်မလို့တော့ထင်ပါတယ်နောက်တစ်ခုကဒီရေကြည့်တာတော့ရုပ်ရည်ပေါ့ကျွန်တော်ရှင်းလင်းမြေပုံမှန်ဧရိယာ20တသမ84စတူဒီယမ်မိုင်ကနေ54တသမ26ပေါ့စတူဒီယမ်မိုင်30ကိုဒီပိုင်းပြင်တက်သွားတာဆိုတော့ကျွန်တော်တို့ဒီမှာကလက်လက်မမီတဲ့ရွာတွေပါရှိနေတယ်သူ့ရွာတွေဆိုလို့ရှိရင်လက်လက်တောင်လောက်မှာသွားရောက်တာတွေရှိတယ
်ဟုတ်ကဲ့အ
ဲ့တော့ကျွန်တော်တို့ကရေးပေါ့ရေးတွေရေးတွေလည်းတောက်သုံးလို့မရတဲ့အချိန်တွေမှာရေးတွေပို့ရတာပေါ့ဗျာရေးတွေလည်းနောက်နေတယ်ငါးရီတွေကအပေါ်ဆက်ပြီးတော့မှလေရှူရတာတွေရှိတယ်အဲ့လိုဆိုတော့ကျွန်တော်တို့မှာကသွားလာရေးခက်ခဲတွေရှိတယ်ဒီမှာဆက်လီငှားရတာလည်းဈေးရကြီးတယ်ကြီးရဲ့အဲ့ကျအလှငွေတွေပို့တယ်ပေါ့ပို့ရတာလည်းဗီဒီဆန်စနစ်ကလည်းကျွန်တော်တို့လည်းနည်းနည်း၄တော့ကျတော့အခုချိန်ဒီမရောက်တာတွေရှိတယ်နောက်တစ်ခုကဒီသဘာဝဘေးအန္တရာယ်ကာကွယ်ရေးတွေမှာဆိုရင်တကယ်ပတ်စံကုန်လာအစိုးရမပါဘဲနဲ့ဒါတွေကမအောင်မြင်နိုင်ဘူးဖြစ်နေကျွန်တော်တို့ဥမာ30ရဲ့ငွေကကျွန်တော်ဈေးဝ900ရာနဲ့မြို့ပေါ်ဒုက္ခသည်စကန်တွေတွေဒါအိမ်အောင်စုတစုကို2000ပဲအဲ့ဗျအဲ့တော့တကယ်အစိုးရအနေနဲ့တကယ်စေနာအမှန်နဲ့ဒီဒေဒုက္ခခံတဲ့ဟာကိုမဲဆွယ်ဖို့မဟုတ်ဘဲနဲ့စေနာအမှန်နဲ့လုံးဝတုံ့ပြန်တဲ့အမျိုးလုပ်တယ်
ဟုတ်ကဲ့
နောက်တစ်ချက်စ ်းစားမိတာကဒါဒီဖြစ်တဲ့အဖြစ်အပျက်ကျွန်တော်မှလျာပြီးရင်တော့ကျွန်တော်ရောပို့ထွက်မယ်ကျွန်တော်ဆာဗေးလုပ်ထားရှိတယ်ဟုတ်ကဲ့
အ
ဲ့ဒီမှာပြင်သာဆယ်နဲ့အခုရာဇဝင်ဆယ်ကနေဖြစ်တဲ့ဟာဆိုတော့ဒီကပုံမှုဆိုရတဲ့တန်လယ်မှာရှိတဲ့ဆယ်ကြီးတွေဆိုလို့ရှိရင်ဒီတဲ့အစာပေါင်းရာချီပြီးပြည့်စုံနိုင်တဲ့အရာတွေရှိတယ်ကျွန်တော်တို့အဲ့လိုမျိုးတွေအဲ့ပကတိသားဟာတွေမခံစားစေချင်ဘူးလေ
ဟုတ်ကဲ့ဟုတ်က
ဲ့အဲ့လိုတွေအဲ့တော့ဒီခုလက်ရှိဖြစ်နေတာကိုလည်းအလင်းမြန်တော့ပြန်ပို့လို့သလိုဖြစ်လာနိုင်ွယ်ရှိတဲ့ຢာတွေကိုလည်းဟိုအစိုးရအနေနဲ့တားဆီးဖို့လိုတယ်လို့ကျွန်တော်မြင်နေကြ
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုကျော်မင်းတို့ဟုတ်ကဲ့အစိုးရနိုင်ငံတကာမှာဆိုလို့ရှိရင်လည်းဒီဟိုဟိုနိုင်ငံတော်တော်များများသူတို့တဘာဝဘေးရန်တွေအတွက်ဆိုပြီးတော့ကြိုပြီးတော့ပစ္စည်းတွေဘေးမှာသူတို့စုစုကြိုတင်စုဆောင်ထားတာရှိပါတယ်ဥပမာဒီဆောင်တို့ဟိုတဘောကရေတို့အဲ့လိုမျိုးတွေဟိုရာသီဥတုဆိုးရမဲ့အခြေအနေဆိုလို့ရှိရင်ကြိုစုဆောင်ပြီးတော့ဖြစ်တာနဲ့ချက်ချင်းသူတို့ဝေနံအောင်စီစဉ်ကြတာတွေရှိပါတယ်ဆိုတော့ဒါကတော့မြန်မာနိုင်ငံမှာတော့အာစိတ်မကောင်းစရာပဲပေါ့ဖြစ်ရင်တော့လူတို့ပဲထုံးစံတိုင်းခံကြရတာဆိုတော့အခုကျွန်တော်လေလိုက်မော်ကိုထပ်ပြီးတော့ကိုလျံတွန်းကိုဖိတ်ခေါ်ကြပါခင်ဗျာကိုလျံတွန်းရှိပါလား
အောင်ရှိပါတယ်ကျွန်တော်ကိုလျံတွန်းပါဗျ
ဟုတ်ကဲ့ကိုလျံတွန်းရေပြောပါအောင်ကိုလျံတွန်းကြုံတွေ့ရတဲ့ဒီကလေးမျိုးအခြေအနေကတော့ဆော့ဆော့မမိငယ်လဲအနေချင်းတော့ပြောသွားပါပြီကျွန်တော်ကတော့အဓိကဒီချင်းတောင်ဘက်ကအခြေအနေကိုလျံတွန်းကြုံတွေ့ရတဲ့အခြေအနေတွေပြောပြပါအောင
်ဟုတ်ကဲ့ခင်ဗျာကျွန်တော်ချင်းတောင်ဘက်ကအခြေအနေကိုပြောပြမယ်ဆိုရင်ဟောပေါ့ချင်းတောင်ဘက်မှာတော့သူပြဿနာတက်တာဒီမိုးရာသီတဘာဝဘေးဒဏ်ခံတာပေါ့နော်တဘာဝဘေးဒဏ်ခံတဲ့နေရာကတော့အားလုံးနေရာတိုင်းပဲရတယ်မဖြစ်တဲ့ခါဖြစ်တယ်ဟိုလောလောဆယ်မှာတော့ကျွန်တော်တို့စိတ်ဟိုအရေးတကြီးလွတ်တဲ့နေရာတော့ဆော့ဆော့အကူဒီဘူးဆရာကြီးပြောထားတယ်လို့ပဲတကယ်တမ်းသူကချင်းတောင်ဆိုတဲ့နေရာမှာကျတော့အရန်ချက်ခဲတဲ့နေရာရွာတရွာနဲ့တရွာဆိုတာနည်းနည်းလေးရှိပြီမဲ့လို့ကြားမှာကြိုက်တယ်အများကြီးရှိတယ်အဲ့လိုမျိုးရွာတွေကျတော့ကျွန်တော်စစ်သေးလို့မရဘူးအခုကအဲ့လိုမျိုးရွာတွေမှာတောင်တင်နေတဲ့ရွာတွေအများကြီးရှိတယ်လက်လန်းကျွန်တော်တို့ဟိုတည်င်းအချက်လက်ကိုရပြီးတော့ဟိုဘယ်လိုမှသွားလို့လာလို့မရတဲ့ရွာတွေအများကြီးရှိတယ်။လက်ရှိချိန်မှာတော့မှဟိုရွာတွေကရှိတဲ့ဟာလေးဝေဆာမြစားပြီးတော့ရိတ်ခါကုံတော့မှကျွန်တော်တို့စားစရာကုံတော့မှကုံတော့မှဆိုတော့ message တောက်လျှောက်ဝင်လာတယ်ကျွန်တော်တို့ချိန်မှာတော့လေအဲ့ဒါလေးရှိတယ်။ပြီးကြတော့အဲ့ဒါလေးကြတော့ကျွန်တော်တို့ကတောက်လျှောက်အဲ့ဒါလေးပံ့ပိုးနိုင်မှုဆိုတာလဲအမှန်တိုင်းတော့မယ်ဆိုရင်တာဝန်ရှိတဲ့လူတွေဘက်ကဟိုသူတို့လည်းဟိုသူကသူလည်းလုတ်တော့လုတ်မှာပါအရန်လဲအလိုဆုတာလည်းဖြစ်ပါလိမ့်မယ်ဒါပေမဲ့လို့အဲ့လိုခက်ခဲတဲ့နေရာတွေကြတော့ကျွန်တော်တို့ဟိုတကယ်တမ်းဆိုရင်ဟယ်လီကော်ပတာတော့ရှိနိုင်တယ်ဆိုတော့အရန်ကောင်းမယ်ထင်ပါတယ်ဒီဘက်မှာကြတော့အဲ့လိုခက်ခဲတယ်ဆိုရင်ကျွန်တော်ဟိုဆက်လေတွေပါတွေနဲ့သွားလို့ရတယ်ကြဟိုတက်နိုင်တဲ့လောက်တော့ဟိုတစုံတစ်ခုလုတ်လို့ရတယ်ဟိုတောင်ပေါ်မှာကြတော့အဲ့လိုမျိုးဘာမှလုတ်လို့မရဘူးကျွန်တော်တို့ကအဲ့ဒါတွေတော်တော်လေးကိုအ
ဖြစ်ကျွန်တော်တို့ဒီဟိုကမိုးများပြီးတော့တောင်ပေါ်ဆိုတော့အိမ်ကြီးဟိုမြေပြတ်မှာတော့မြေမြုပ်တာပေါ့တောင်ပေါ်ဆိုတော့အိမ်နေပြိုကျလာရပါတယ်ကျွန်တော်တို့တွေ့ရပါတယ်တည်င်းတပ်ပုံတွေပါတယ်ကျွန်တော်တို့ဆိုတော့အချိန်ကြီးတော့ဟုတ်တယ်ဆိုတော့ကိုလျံတွန်းပြောသလိုပဲဟိုမြေပြတ်မှာဆိုရင်တော့လေနဲ့ပဲဖြစ်ဖြစ်တော့ခက်သွားလာရေးခက်ခဲတယ်ဆိုရင်သွားလို့ရချင်းတောင်ကြတော့တော်တော်လေးမြေပြတ်နဲ့ပို့ပြီးတော့ခက်သွားတာပေါ့နော်သွားရေးလာရေးအကူအညီပေးရေးကိစ္စတွေကဆိုတော့ကျွန်တော်တို့အခုပြောနေကြတာလည်းဒါအပေါ်ရန်ကျွန်တော်တို့သိနိုင်တဲ့ဟိုဟာပေါ့လူတွေသွားလို့လာလို့ရတဲ့လက်လန်းမီတဲ့နေရာတွေပဲရှိသေးတယ်ကျွန်တော်တို့မသိတဲ့လက်လန်းမမီတဲ့နေရာတွေမှာဟိုးဝေးလာခေါင်ပြားတဲ့နေရာတွေမှာဟိုဘလောက်ထိများကြေးရွာတွေမှာပျက်စီးဆုံးရှုံးမှုတွေရှိနေတယ်လဲဆိုတာလေကျွန်တော်တို့မသိနိုင်သေးဘူးပေါ့လေအခုကျွန်တော်ဆရာမကြီးဒေါ်ဒေဝီတန်စီကိုတစ်ခါပြန်ပြီးတော့လေလိုက်မှာဖိတ်ခေါ်ကြပါသေးတယ်ခင်ဗျဆရာမရှိပါလားခင်ဗျ
ဟုတ်ပါပြီရှင်
ဟုတ်ကဲ့
ရှိပါတယ်ရှင်
ဆရာမကြီးကျွန်တော်တို့အချိန်အားလဲနည်းနည်းနည်းနေတော့ပြောစရာဆွေးနွေးစရာလည်းအများကြီးပဲအဲ့တော့ကျွန်တော်တို့ဒီအခုဒီစောစောဆရာမပြောသွားတဲ့အထက်မှာလည်းအနေချင်းတော့ပါပါလေဟိုဒီချိုတင်ပြင်ဆင်မှုကိစ္စတွေနားခဲ့ပြီးတော့နောက်ပိုင်းမှာလည်းဟိုပြောခဲ့ကြတာပဲဒီဟိုဟိုဒီဟိုတဘာဝပတ်ဝန်းကျင်ထိမ့်သိမ့်မှုတွေဒီတတော်မပြုံးတိဖို့တကာဆောင်းလျှောက်ဖို့တဘာဝပတ်ဝန်းကျင်ထိမ့်သိမ့်ဆောင်းလျှောက်ဖို့ဆိုတာတွေကဒီရာသီဥတုတစ်ခုပျက်စီးသွားပြီဆိုလို့ရှိရင်ဒါဒီဟာပြန်ကောင်းဖို့ဟာဒီနှစ်တည်းရာနဲ့ချီပြီးတော့လောက်ကြရတယ်ဆိုတာလည်းပညာရှင်တွေပြောတာတွေကျွန်တော်တို့ကြားဘူးပါတယ်ဆိုတော့မြန်မာနိုင်ငံအနေထားအရလည်းအခုတတော်ပြုံးတိမှုကတော်တော်လေးဆိုးဆိုးဝါးဖြစ်နေတယ်ဆိုတာလည်းအများအသိပဲဖြစ်နေဆရာမအဲ့တော့ဘာတွေများအကောင်းဆုံးဖြစ်အောင်လုပ်နိုင်မလဲ
အဲဘာတွေများအကောင်းဆုံးဖြစ်အောင်လုပ်နိုင်မလဲဆိုတာကအခုဖြစ်သွားတဲ့နော်နာကိအခုရေဘေးအန်ဒီရဲပေါ့နော်တဘာဝရေဘေးအန်ဒီရဲတွေကိုဖြတ်ပြီးတော့နော်ဒါတင်ငန်းစာယူတဲ့နယ်နော်ဘာဖြစ်လို့လဲဆိုတော့ဒီတဘာဝပတ်ဝန်းကျင်ကြီးကတော်တော်ကိုတကဘာလုံးအတွက်ကအန်ဒီရဲအမတန်ကြီးမားပါတယ်နော်အခုဆိုရင်ဒီနှစ်ကုန်ပိုင်း November December ဆိုရင်ပြင်တက်မှာဒီကဘာရဲ့ပြင်းပြင်းမှု အမှုချင်းကိုခြားကြဘူး။ဘာဖြစ်လို့လဲဆိုအခုလို့ရာသီဥတုတွေကမောက်ကမတွေဖြစ်နေတာဟာဒီကမ္ဘာရဲ့ရာသီဥတုပုံရိပ်မှုကြီးကြောင့်ဖြစ်နေတာပေါ့နော်။အဲ့တော့ဒါပေမဲ့ဗမာပြည်ကခုနဒေါ်လေးအရှိဦးမှပြောခဲ့သလိုပဲတဘာဝတော်ဝင်ချင်းထိမ့်သိမ့်လေးဆိုင်ရာလုပ်ငန်းတွေမှာအရန်အားနေတယ်လိုအပ်ချက်တွေရှိတယ်နော်။အဲ့ဒါကဘယ်ပေါ်မှာအခြေခံလဲဆိုစိတ်ဝင်စားမှုပေါ်မှာဒါအခြေခံတယ်လို့ဒေါ်လေးဖြစ်နေအဲ့တော့ထပ်ပြီးတော့အခုကြောင်မင်းကြီးစက်ရုံနေဆောက်ဖို့လုပ်မယ်ဆိုရင်ဒါဟာလေတော့ဗမာပြည်ကိုကြီးမားတဲ့တဘာဝဘေးအန္တရာယ်တစ်ခုကြုံကြလာနိုင်တယ်လေနော
်ဟုတ်ကဲ့
တရုတ်ပြည်မှာဆိုရင်ဒေါ်လေးကဒါမမြင်ရတာမဟုတ်ဘူးတရုတ်ပြည်မှာဆိုနေရင်မိတွေကားတွေထုံမောင်းရတယ်လူတွေအသက်မရှိရင်တေရတယ်ကောင်းတဲ့အပြာကြီးကိုမတွေ့ကြရဘူးဒါတွေကိုသင်္ကန်းစာယူပြီးတော့ကိုယ်ဗမာပြည်ရဲ့တန်ရှင်းတဲ့လေနော်တန်ရှင်းတဲ့ကောင်းငင်ကြီးကိုထိမ့်သိမ်းထားဖို့တော့လိုမယ်ဖြစ်မယ်မဟုတ်ရင်ဒါဒေါ်လေးတို့ဟာအခုနာကြီးအမုံတိုင်းပေးခံရပြီရေပေးအန္တရာယ်ခံရပြီအခုဆိုရင်လေရဲ့နော်ဒီတဘာဝပတ်ဝန်းကျင်လေညံ့ညမ်းမှုနဲ့လူတွေဟာစောစောတက်တန်းစိတ်မနေရပဲနဲ့နော်လူတွေရဲ့လူစွာအားအရင်အမြစ်ကအရန်လိုပါတယ်လို့သမလာကြီးကအမြဲပြောနေတယ
်
အဲ့တော့နိုင်ငံတစ်ခုရေရှည်ဖွံ့ဖြိုးတိုးတက်ဖို့ဆိုတာလူစွာအားအရင်အမြစ်တွေလိုပါတယ်အဲ့ဒီလူတွေအသက်ရှည်ဖို့လေတမန်ရှင်ရှင်ရှူဖို့ဆိုလို့ရှိရင်ဒေါ်လေးတို့ကလေနဲ့ပတ်သက်တဲ့ဘေးအန္တရာယ်မကြရအောင်တော့ဒေါ်လေးတို့တတိချက်ဖို့လိုမယ်လို့ဒေါ်လေးပြောချင်ပါတယ
်ဟုတ်ကဲ့ဒေါ်လေးကျေးဇူးတင်ပါတယ်ခင်ဗျာအခုဆွေးနွေးကြတာလည်းအကြောင်းအရာအများကြီးပါပဲအခုနောက်ဆုံးကျွန်တော်ပြောချင်တာကတော့ဒီရေပြည်ကယ်ဆယ်ရေးလုပ်ငန်းကယ်ဆယ်ရေးလုပ်ငန်းတွေမပြီးခင်မှာကိုပဲကျွန်တော်တို့ဒီပြန်လည်ထူထောင်ရေးလုပ်ငန်းအတွက်ကျွန်တော်တို့ကြိုးပြီးတော့စဉ်းစားထားကြဖို့လိုမယ်ထင်ပါတယ်တွေ့ဆုံရှုံမှုတွေအားလုံးအတွက်ဆွေးနွေးကြတာဒီအားလုံးပဲကျေးဇူးတင်ပါတယ်ခင်ဗျာ